မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်နေတယ်လို့ဆွဆွဲခံထားရတဲ့ဂျပန်ပိုင်ကီရင်ဘီယာကုမ္ပဏီကမြန်မာနိုင်ငံမှာရှိနေတဲ့သူ့ရဲ့ဖက်ဆက်လုပ်ငန်းတွေကိုပြန်ပြီးစီးဆက်သွားမယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။အလားတူပဲကီရင်ကုမ္ပဏီကိုရောင်းဖို့သဘောတူထားတဲ့အမေရိကန်ပိုင်နယူးဘယ်ဂျီယမ်ဘီယာကုမ္ပဏီကလည်းဒီမြန်မာနိုင်ငံတဲကခီရင်နဲ့ဖက်ဆက်လုပ်ငန်းတွေနဲ့ပတ်သက်လို့လာမယ့်ဇန်နဝါရီလအတွင်းနှစ်ဖက်အစည်းအဝေးမှာလက်ရှိထွက်နေတဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းဖို့ရှိတဲ့အကြောင်း VOE ကိုပြောပါတယ်။မတ်ရင်ချင်းနိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြမှာပါရှင်။
လူမျိုးတုံးတစ်ဖက်မှုကျူးလွန်ကြောင်းဆွဆွဲခံနေရတဲ့မြန်မာစစ်တပ်နဲ့စီးပွားရေးအရဆက်ဆက်နေတဲ့ကုမ္ပဏီတွေနဲ့ကီရင်ဘီယာကုမ္ပဏီကပူးပေါင်းလုပ်ကိုင်နေတဲ့အပေါ်နိုင်ငံတကာလူ့ခွင့်ရေးဖွဲ့စည်းတွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်နေကြတာပါကီရင်ကုမ္ပဏီရဲ့ကြေညာချက်မှာတော့မြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းကြောင်းနိုင်ငံတကာမှာကုမ္ပဏီရဲ့ဂုဏ်သိက္ခာထိခိုက်လာမဲ့ NDA ကြီးမားလာနေကြောင်းဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံကနေသူ့ကုမ္ပဏီရုပ်သိမ်းဖို့ထက်ဆက်လက်စီးပွားရေးလုပ်ကိုင်ရမှာအခြားကောင်းမွန်တဲ့နည်းလမ်းတွေရှာဖွေမှာဖြစ်တယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာရေးသားထားပါတယ်။အခုလိုကီရင်ရဲ့ကြေညာချက်ထွက်ပေါ်လာရတဲ့အကြောင်းရင်းကလည်းအမေရိကန်ပြည်ထောင်စုပြည်တွင်းဘီယာထုတ်လုပ်ငန်းအကြီးဆုံး၄ခုမြောက်ဖြစ်တဲ့ကော်လိုရာဒိုအခြေစိုက် New Belgian Beer Company ကိုဝယ်ယူဖို့ပြီးခဲ့တဲ့သတင်းဘက်ကသဘောတူညီမှုရခဲ့ပြီးနောက်မှာဖြစ်လာတာပါ။နှစ်ပေါင်း26နှစ်သက်တမ်းရှိပြီဖြစ်တဲ့ American New Belgian Beer Company ဟာကျင်းဝင်းတိုက်ခါကိုစောင့်ထိန်တဲ့ဒေတာရင်းစီးပွားရေးကုမ္ပဏီတစ်ခုဖြစ်တယ်လို့သူတို့ကုမ္ပဏီကိုရောင်းချဖို့သဘောတူခဲ့တဲ့ Kirin ကုမ္ပဏီလက်အောက်ခံ Lion Little World နဲ့ Kirin ရဲ့နိုင်ငံတကာဗုတ်အဖွဲ့တို့လာမယ့်ဇန်နဝါရီလမှာတွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံတဲကကီရင်ရဲ့ဖက်ဆက်လုပ်ငန်းတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းဖို့ရှိနေကြောင်း New Belgium ကုမ္ပဏီပြောခွင့်ရ Leo Pulser ကအီးမေးလ်ကနေ VOE ကိုတုံ့ပြန်ရေးသားခဲ့ပါတယ်။ New Belgium ဘီယာကိုကီရင်ကိုမရောင်းဖို့အရင်ကကန့်ကွက်ခဲ့တဲ့ American ပြည်ထောင်စုအခြေဆိုင်လူ့ခွင့်ရေးအဖွဲ့အစည်းတွေမှာပါဝင်တဲ့ကီရင်အဖွဲ့အစည်း KOUSA ကတော့မြန်မာစစ်တပ်နဲ့စီးပွားရေးအရဆက်ဆက်နေတဲ့ဂျပန်ကီရင်ဘီယာကုမ္ပဏီကိုဆက်လက်ပြီးဖိအားတွေပေးသွားဖို့ရှိကြောင်းအဖွဲ့ရဲ့အတူရမူဂရမ်ဟူးက VOE ကိုပြောပါတယ
်ကျွန်တော်တို့အဒီ New Belgium ကနေလုံးရဆက်ပြီးတော့ဆက်လုပ်ပေးမယ်အမအဒီ pressure လုပ်ပါကျွန်တော်တို့စီမှာသူတို့ employer မှာလည်းအမ educated လုပ်ပေးရမယ်အဲဒီပမာကြီးအကြောင်းရဲ့လူမှုမလူခွေရချုပ်ဖို့အကြောင်းကိုသူတို့လည်းအရာဆိုကျွန်တော်တရားသူတို့လည်းသိနားမလဲသိမသိပါနော်။ဒါနဲ့အဲ့ဒါကျွန်တော်တို့တာဝန်ရှိတဲ့အဒီကြာပြီးတော့ educate ပေးရမယ်။ဥမာလုံးနေတဲ့အရာရှိသေးတယ်ဥမာ New Belgium ရဲ့ CEO မဟုတ်ရေသူတို့ company board member ကိုအဲ့ဒီ criteria နဲ့တစ်စိကြာပြီးတော့ pressure ပေးဖို့ပေါ့နော်။ကျွန်တော်တို့တိုက်တွန်းမယ်။ဒီတော့လည်း state senator ဖြစ်ဖြစ် governor ဖြစ်ဖြစ်ပြီးတော့ကျွန်တော်တို့ US representative မလေးကျွန်တော်တို့စာရေးမယ်ပြီးတော့သူတို့နဲ့လည်းသွားတွေ့မှာပေါ့နော်သွားတွေ့မယ်အဲ့ဒီ New Belgium နဲ့ Kirin ကိုအဲ့ဒီဘယ်လို New Cooperation အကြောင်းအရာပေါ့နော
်အခုလို New Belgium Beer Company ကိုဝယ်ဖို့သဘောတူပြီးတဲ့နောက်မှာ Kirin Company ဘက်ကမြန်မာနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်လာတဲ့ပုံမှာတော့ကြိုဆိုကြောင်း Graham ကပြောပါတယ
်ဝါပါကပေါ့အဲ့ဒီတော့ကြားတာဟို Encourage ဟို New School ပဲပေါ့နော်ကျွန်တော်တို့ပြောချင်တာကတော့ဟိုမှာသမတော်အနေဂျန်နစိုက်ကိစ္စတွေပါတယ်လေဟိုမှာ charge တွေလေဟိုမှာရေးဆရာတယ်ဒီတော့ charge မရှိမရက်အဗျူးစ်မှာလဲရှိတာပေါ့မတန်နဲ့သူတို့ theory အနေထွက်ဖို့ကျွန်တော်တို့ကအဲ့လိုမျိုး pressure ကပြလို့မဟုတ်ဘူးကျွန်တော်တို့လုပ်ချင်တာတော့ဟိုမှာသူတို့ကအခြားကုမ္ပဏီနဲ့ပေါ့နော်တကူကူပေါ့နော်ဟိုအဲ့ဒါသမတော်နဲ့မပါသက်တဲ့ဟာတော့ EVA တော့ပြီးအဲ့ဒါကျွန်တော်တို့လိုချင်တော့ဒါပဲ
New Belgium Beer Company ကနေ VOE ကိုအီးမေးလ်နဲ့တုံ့ပြန်တဲ့စာမှာလေလူခွေရေးပေါ်ယုံကြည်မှုလူသားဆန်မှုနဲ့စာနာထောက်ထားမှုစတဲ့သူတို့ကုမ္ပဏီရဲ့တန်ဖိုးတွေတိုင်း Kirin Company အနေနဲ့လည်းဆက်လက်ဆောင်ထိန်မှာဖြစ်တယ်ဆိုတာယုံကြည်ကြောင်းဖော်ပြထားပါတယ်ရှင်